ဒီနေ့ဟာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲကိုနေပြီးတော့ပါဝင်မြန်မာနိုင်ငံအနှံ့မြို့အသီးသီးမှာသူ့ကိုထောက်ခံယုံကြည်တဲ့သူတွေကစုဝေးပြီးတော့ကျင်းပခဲ့ကြပါတယ်။နေပြီးတော့မှပြုလုပ်တဲ့မွေးနေ့အခမ်းအနားကိုတော့လွှတ်တော်ကိုယ်စားလှယ်တွေကဦးဆောင်ကျင်းပတာဖြစ်ပြီးတော့အဲ့ဒီပွဲကိုမွေးနေ့ရှင်ဒေါ်ဆန်းစုကြည်ရောသမ္မတဦးဝင်းမြင့်မှာတက်ရောက်ခဲ့ပါတယ်။ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်ကပြောပြပေးပါလိမ့်မယ်။
ဒေါ်အောင်ဆန်းစုကြည်ရဲ့အသက်83နှစ်ပြည့်မွေးနေ့အထိမ်းအမှန်အဖြစ်မြန်မာနိုင်ငံတဝန်းလုံးကတိုင်းနိုင်ပြည်နဲ့အသီးသီးမှာကျင်းပကြပါရယ်။နေပြည်တော်လွှတ်တော်ဝင်အတွင်းမှာကျင်းပတဲ့မွေးနေ့ဆုတောင်းပွဲကိုတော့ဒေါ်အောင်ဆန်းစုကြည်အကိုတိုင်းတက်ရောက်ခဲ့ပြီးလွှတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်အပေါ်တည်ဆောက်ရှိဖို့ဆုံးမစကားပြောခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မေစုကောက် VOA ကိုပြောပါရယ်။အဲကျွန်
တော်တို့လွှတ်တော်ကိုယ်စားလှယ်တွေအားလုံးပေါ့နော်။နောက်လွှတ်တော်ဝင်တန်းတွေအားလုံးပေါ့ရှင်။အဲနဲ့7နှစ်လောက်မှဒီဂိမ်းမုံပွဲပြီးတော့မှ Happy Birthday ပေါ့လေ။ແລະຈມາໂລດາລີອະກົງລົງບໍລີດາລີໂອຈມາໂລຫະມ້ວຍດີລີຈင်းປາວ່າໄດ້ຊິປີໂລອັນດີໂລນີ້ເລດາຕົງສອງປີໂລອັນດີຫະໂຫຈມາໂລອາລົງອັນດີໂກກໍອັນດີຫະບໍດີມ້ວຍສຸດຕ້ອງສະກາລີແລ້ວປ່ຽນຈມາໂລຊົມມາສະກາລີແລ້ວປ່ຽນໄດ້ຊິຊົມມາສະກາມາໂລໂຫບໍລີອະທີກໍໂຈມາໂລຊິຊິຄິຄິເນຈາບໍບໍລີຕະຄວນາຍງານໂອທິດສາຊິບໍບໍດຸດຍາအဲကိုလို့တဲ့ကိုမျိုးနယ်ကိုတစ္ဆာရှိရှိလုပ်ဖို့ပေါ့နောက်တစ်ခုကတော့အဲပါတီကိုတစ္ဆာရှိဖို့ပေါ့ကျမတို့ဓာတ်ပြောပါရစေ
။ရေကုန်တိုင်းဒေသကြီးအတွင်းကမြို့နယ်အသီးသီးမှာလဲဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်မွေးနေ့ဆုတောင်းပွဲတွေပြုလုပ်ခဲ့ကြပြီးအနေဒီရုံးချုပ်မှာလဲဒီကနေ့မနေ့ပိုင်းကပါတီနိုင်ငံကဥတည်ရင်ကိုယ်တိုင်လာရောက်ပြီးကျင်းပပေးခဲ့တယ်လို့ရေကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါရစေ
။အော်ကျမတို့ဟိုဥစားဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ပွဲအတွက်ကျမတို့မနေ့ကဒီမနေ့ကတော့မနက်6နာရီခွဲကနေစပြီးတော့တန်ခါပါ250 300မိသားလောက်ကိုနဲ့ဟိုတိလားရှင်ပါ100လောက်ကိုကျမတို့ဟိုစွန့်ဆန်စိမ့်လောင်းနေပေါ့နော်စွန့်ဟင်းတို့ဒီလူဝဲပစ္စည်းတွေအားလုံးနက်ကိုတန်းစွန့်လောင်းကြတယ်ပြီးလို့ရှိရင်7နာရီလောက်ကစပြီးတော့လာတဲ့အပရိသတ်တွေအားလုံးကိုပေါ့ဒီဟိုကြာဆန်ချက်ဟိုကြာဆန်ကြော်ထွေးတာတို့ဒီဟိုအလူဒါနလုပ်တဲ့ဟာတွေကိုတော့လာတဲ့အပရိသတ်တွေကိုအဲ့ခံနေပေါ့အဲ့ဒီလိုပဲရုံးချုပ်မှာကျွေးပါတယ်နောက်တစ်ခါကျတော့သူတို့ဟိုမွေးနေ့ကိတ်ခွဲပြီးတော့အန်တီအတွက်ဆူတောင်းပေးကြတယ်23နှစ်မြောက်အန်တီအတွက်ကိုကျမတို့အားလုံးဝိုင်းပြီးတော့ဆူတောင်းပေးကြတယ်ဒါကတော့ရုံးချုပ်မှာဒီမနက်ကလုတ်တာပါ10နာရီကျော်လောက်မှာတော့ပြီးသွားတဲ့အချိန်မှာတော့မြို့နယ်လိုက်တွေအားလုံးကိုပဲကျမတို့စိတ်ကြီးခဏောင်တို့မြို့နယ်အပါဝင်ကျန်တဲ့မြို့နယ်တွေအားလုံးကလည်းဘုံကြီးဆွံကတ်ပါတယ်ဘုံကြီးဆွံကတ်တယ်ပြီးလို့ရှိရင်ဒီလာတဲ့ဒီကိုယ့်ရဲ့ပါတီဝင်အဖွဲ့ဝင်တွေဟိုအားလုံးကိုပဲဒီကြာစံချက်ကျွေးတာတို့ကြာစံကြော်ကျွေးတာတို့ MB ရဲ့ဟောအသက်ရှည်ရာရှည်ကြောင်းစုမွန်ကောင်းတောင်းပြီးတော့အလှူဒါနလုပ်ကြတယ်ဒါတွေမြို့နယ်လိုက်တွေလုပ်ကြပါတယ
်မြန်မာနိုင်ငံတဝန်းမှာတော့ဒီကနေ့ကြောက်ရောက်တဲ့တောင်းဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်ပကြီးတက်ပုံကပြားရုပ်ပွဲစရရီအပါအဝင်လှူဒန်းကုသပြုပွဲတွေကိုလည်းကျင်းပကြပါတယ်မကွေးတိုင်းဝန်ကြီးချုပ်တော်အောင်မိုးညိုကတော့ဒီကနေ့တောင်းဆန်းစုကြည်မွေးနေ့အထိမ်းအမှန်အဖြစ်တောင်းတွင်းကြီးမြို့ကပရာဟိတကျယ်စင်ကောင်းကင်နေရင်ကွင်းကျောင်းပနေရိုက်ပွဲအခမ်းအနားကိုကျင်းပခဲ့တယ်လို့ပြောပါရယ်
။တောင်ပင်းကြီးကိုသွားတယ်တောင်ပင်းကြီးပါဒီကျယ်စင်ကောင်းငွေဆိုတဲ့မူယိုကျောင်းစောက်ဖို့အဲ့ဒီနေရာမှာသွားပြီးပနေချတယ်။အဲ့ဒီမူယိုကျောင်းကလည်းပဲဘသူကစီမံခန့်ခွဲအုပ်ချုပ်မှာလို့ဆိုတော့ကျွန်တော်ဟိုဂျွန်ရတော်မှုမှာအမတော်ဆန်းစုကြည်နဲ့သူဖန်ခံခဲ့ရတဲ့ဆရာမကြီးတောင်ပင်းကြီးသူပဲတောင်ပင်းကြီးပါပဲဆရာမလုပ်ခဲ့တယ်ဆရာမကြီးဒေါက်ခင်ကင်ဝင်းကဥဆောင်ပြီးတော့လုပ်ပါဗျ။မူယိုကျောင်းကိုလှူမဲ့လူအရောရွှေတောင်းစောက်လို့ရေးအဖွဲ့လို့သိရပါလေ။
နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ထောင်သူလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့83နှစ်ပြည့်မွေးနေ့အထိမ်းအမှန်အဖြစ်နေပြည်တော်မှာကျင်းပပြုလုပ်တဲ့အခမ်းအနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်သမ္မတအဟောင်းဦးထင်းကျော်နဲ့အစိုးရအဖွဲ့ဝင်အချို့တက်ရောက်ခဲ့ပါတယ်ခင်ဗျာ။